ရုရှားကျူးကျော်စစ်ကိုခုခံကာကွယ်တဲ့ယူကရိန်းပြည်သူပြည်သားတွေရဲ့သူမတူတဲ့ဆွဲဆွမ်းတက်တဲ့လွတ်လပ်မှုအတွက်ဆွလွန်အနစ်နာခံမှုတွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဗိုလ်ထုတ်နေမှာချီးကျူးပြောဆိုခဲ့ပါတယ်။ရုရှားရဲ့ကျူးကျော်ရန်စားမှု6လပြည့်တဲ့နေ့မှာပဲယူကရိန်းနိုင်ငံကိုအမေရိကန်ကဆက်ပြီးတော့ပံ့ပိုးကူညီတဲ့အနေနဲ့ဒေါ်လာ3ဘီလီယံနီးပါးစည်းရေးအကူအညီထပ်ပြီးတော့ပေးအပ်လိုက်တာပါ။လွတ်လပ်ရေးနေဆိုတာအတိတ်ကဖြစ်ကိုဆင်နွှဲယုံနေမှာပဲယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာနဲ့လွတ်လပ်တဲ့နိုင်ငံတကူအဖြစ်ဂုဏ်ယူဝင်ကြွားစွာဆက်လက်ရပ်တည်ရမယ်ဆိုတာကတိတစ္ဆာပြုလိုက်တာဖြစ်တယ်လို့လည်းသမ္မတဘိုင်ဒန်ကသူမင်ခုံမှာထည့်သွင်းပြောဆိုခဲ့တာပါ။ဆိုဗီယက်အုပ်ချုပ်မှုအောက်ကယူကရိန်းလွတ်မြောက်ခဲ့တဲ့30နှစ်မြောက်လွတ်လပ်ရေးနယ်မင်ခုံမှာသမ္မတဘိုင်ဒန်ကအဲဒီလိုထည့်သွင်းပြောဆိုခဲ့တာပါ။အခုပေးအပ်မဲ့စီးရီအကူအညီတွေဟာယူကရိန်းအနေနဲ့ကိုယ့်ကိုယ်ကိုရေရှည်ခုခံကာကွယ်နိုင်အောင်ရတာဖြစ်တယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။အမေရိကန်ကအခုနောက်ဆုံးပေးအပ်ထားတဲ့စစ်လက်နက်ကိရိယာတွေကိုလှမ်းမဲ့တနစ်နဲ့အတွင်းရှေ့တန်းစစ်မျက်နှာမှာတွေ့ရအောင်မှာမဟုတ်ဘူးလို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ဒေါ်လာ3ဘီလီယံဖို့စီးရဲအကူအညီတွေထဲမှာလေကြောင်းရန်ကာကွယ်ရေးစနစ်တွေအမြောက်နဲ့ခဲယားမိကျောက်တွေအပြင်လူမဲ့လေကြောင်းရန်တံပြန်ကာကွယ်ရေးစနစ်နဲ့ရေဒါစနစ်တွေလည်းပါတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ပြီးခဲ့တဲ့တနစ်ခွဲကာလအတွင်းယူကရိန်းအတွက်အမေရိကန်ကဒေါ်လာ 10.6 ဘီလီယံဖို့စစ်ဘက်ဆိုင်ရာအကူအညီတွေပေးအပ်ခဲ့ပါသေးတယ်။